ရှမ်းပြည်မြောက်ပိုင်းမှာဇူလိုင်လ25ရက်နေ့ကစတင်ခဲ့တဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးဒုတိယပိုင်းမှာညီနောင်မဟာမိတ်သုံးဘွဲ့နဲ့အတူပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးလေပူးပေါင်းပါဝင်နေရမှာမန္တလေးမြို့နာကမတရားဘက်မှစစ်ကောင်စီစခန်းတွေကိုစတင်ထိုးစစ်ဆင်တိုက်ခိုက်နေတာပါမတရားမြို့နယ်အတွင်းစစ်ကောင်စီအတွက်အရေးပါတဲ့တစ်တုံညာတစ်လေးလေချောင်းရံကာကွယ်ရေးအင်ဂျင်မြိုင်တပ်စခန်းကိုစစ်စင်ရေးစတင်တဲ့နေ့မှာပဲသိမ်းပိုက်နိုင်ခဲ့တဲ့အပြင်နောက်ဆက်တွဲစေရော်တက်စခန်းပန်တလေတောင်တက်စခန်းရေစိုးတောင်တက်စခန်းနေကျောတောင်တက်စခန်းရွှေပထိုးတက်စခန်းကြောက်ခလုတ်တက်စခန်းနဲ့အယ်ဖာဘီလက်မြေဆက်ယုံရဲ့စိုးမိုးကုန်းဖြစ်တဲ့မြေနီတောင်တက်စခန်းတွေကိုအပိသက်သိမ့်ပိုက်ရရှိပြီးဖြစ်တယ်လို့မန္တလေးပြည်သူ့ကာကွယ်ရေးတပ်မတော်ရဲ့ပြောခွင့်ရကိုအော်စမွန်ကပြောပါတယ
်ကျွန်တော်ဒီ MD1PDF အနေနဲ့ဒီမရေရာမြို့နယ်အတွင်းမှာလူတက်စခန်းတိမ့်စီရရှိမှုကအနည်းဆုံး၈ခုထက်မနည်းကျွန်တော်တို့ဟုတ်တယ်ယူထားပြီလို့ပြောရပါတယ်ဗျ။အဲကျွန်တော်ဒီမရေယာမြို့နယ်ထဲမှာဆိုရင်ကျွန်တော်တို့နဲ့အတူဟိုဒေသခံအဖွဲ့ဖြစ်တဲ့မရေယာမြို့မှန်တပ်ဖွဲ့နဲ့ SSDF တပ်ဖွဲ့ပေါ့နော်ဒီတပ်ဖွဲ့တွေနဲ့အတူကျွန်တော်တို့ပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပါတယ်ဗျ
။စစ်ကောင်စီဘက်ကတော့တော်လိုင်းတပ်ဖွဲ့တွေတိမ့်ပိုက်ထားတဲ့စခန်းတွေကိုပြန်လည်ရယူနိုင်မှုလေချောင်းတိုက်ခိုက်မှုတွေပြုလုပ်ပြီးစူးစမ်းနေပေမဲ့လက်ရှိမှာတော့တိမ့်ပိုက်ပြီးစခန်းတွေကိုတော်လိုင်းတပ်ဖွဲ့တွေကအပြည့်အဝထိန်းချုပ်ထားစေဖြစ်တယ်လို့လည်းကိုအော်စမွန်ကပြောပါတယ
်။အဲမယ်ရီယာမြို့နယ်အတွင်းမှာရန်သူဘက်ကလေကြောင်းတိုက်ခိုက်မှုကနေ့စဉ်ဆိုလိုပဲပြုလုပ်နေတာရှိပါတယ်ဗျ။အာဒီကျွန်တော်တို့တိမ့်စီထားတဲ့စခန်းတွေပြန်လည်ရရှိဖို့အတွက်ဒီလေကြောင်းပစ်ကူတွေရောမြေမြေထိုးစစ်တွေရောအသုံးပြုပြီးပြန်လည်တန်ထိုးစစ်စနေရတဲ့ရှိတယ်ပေါ့နော်လက်ရှိချိန်ထိကျွန်တော်တို့ဟိုဒီတိမ့်စီထားတဲ့စခန်းတွေကိုကျွန်တော်အပြည့်အဝထိန်းချုပ်ထားစေဖြစ်ပါတယ်ဗျ။
ဒါအပြင်စစ်ကောင်စီတက်စခန်းတွေကနေလက်နက်မျိုးစုံ125လက်နဲ့ဆက်ဆက်ခဲရန်အများပြတင်းစီရမိခဲ့တယ်လို့လည်းဆိုပါရယ်မတရားစစ်စင်ရေးနေမြေမှာဖမ်းဆီးရမိတဲ့စစ်ကောင်စီတက်တွေဘက်ကစစ်တုံ့ပန်းတွေအပါအဝင်လက်နက်ချအငြင်းခံသူပေါင်း64ဦးကိုတော့တုံ့ပန်းဥပဒေနဲ့အညီထိန်းသိမ်းထားကြောင်းပြည်သူ့ကာကွယ်တပ်မတော်မန္တလေးရဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးဒုတိယပိုင်းသတင်းထုတ်ပြန်ချက်မှာဖော်ပြထားပါရယ်တက်မိသားစုဝင်အမျိုးသမီးတွေတက်ကြီးရွယ်အိုတွေနဲ့ကလေးငယ်စုစုပေါင်း118ဦးကိုကောင်းမွန်စွာထိန်းသိမ်းထားကြောင်းအဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်စစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေကြောင့်ဒေသခံတွေထိခိုက်သေဆုံးမှုရှိသလားဆိုတာနဲ့ဘလောက်ရှိသလဲဆိုတာတွေကိုတော့မြေပြင်မှာစီးရင်ကောက်ယူစေဖြစ်တယ်လို့လည်းကိုအောင်စမွန်ကပြောပါတယ်တစ်ဖက်မှာလည်းစစ်ကောင်စီကတိုက်ပွဲဖြစ်တဲ့ကြီးရွာတွေကဒေသခံတွေကိုရွာပြင်ကိုရှောင်ခွင့်မပေးပဲကြီးရွာအတွင်းမှာပဲပိတ်ဆို့ထားပြီးလူသားတိုင်းတပွဲအသုံးပြုနေတယ်လို့လည်းကိုအော်စမွန်ကလက်ရှိအခြေအနေကိုအခုလိုပြောပြထားပါတယ
်။အဲဆက်ကဆအနေနဲ့ဒီကြီးရွာထဲမှာရှိတဲ့အဲဒီရွာရွာသားတွေကိုဟိုဒီတရားခံသဘောမျိုးဟိုခေါ်ထားပြီးတော့ဒီပြင်ပေးမထွက်တော့တာမျိုးတွေအပြုလုပ်နေတယ်လို့ကျွန်တော်တို့သိရတယ်ပေါ့နော်။အဒီတိုက်ပွဲထဲမှာပိတ်မိအောင်တမင်တကာအာလူသားတိုင်းအနေနဲ့အဲဒီခေါ်ဆောင်ထားရတဲ့ဆိုတဲ့ပြည်ရဲ့မျိုးတွေလည်းတောက်လျှောက်ဆိုးသူကျွန်တော်ကြားနေရတယ်။အဲလေကြောင်းတက်ခတ်မှုတွေကြောင့်ကိုအကြသာထိခဲ့ဒဏ်ရာရမှုတွေရှိတယ်လို့လည်းကျွန်တော်တို့သိရတယ်ဗျ။အသေးစိတ်အခြေအနေတွေတော့ကျွန်တော်တို့ကောက်ယူနေတယ်ပါလေ
။ဇူလိုင်လ၁ရက်နေ့ကနေဒီကနေ့၃ရက်နေ့အထိမန္တလေးတိုင်းစင်ကူးမြို့နယ်မန္တလေးမိုးကုတ်လမ်းပေါ်ကနှွေယုံကြေးရွာနဲ့ချောင်းကြီးကြေးရွာတွေဘက်မှာတိုက်ပွဲတွေဖြစ်နေတဲ့အတွက်ကြောင့်မန္တလေးမိုးကုတ်လမ်းပိတ်နေပြီးမိုးကုတ်ကနေမန္တလေးဘက်ဆင်းလာတဲ့ခရီးသွားကားတွေနှွေယုံရွာရဲ့အထက်ကတပိတ်ကျင်းနဲ့ဇရက်ကွင်းနဲ့လိတ်ကျရွာတွေမှာပိတ်မိနေခဲ့တယ်လို့ဒေသခံတွေက VOE ကိုပြောပါတယ်မတရားမိုးကုတ်နဲ့စင့်ကူမှာဖြစ်နေတဲ့နှစ်ဖက်တိုက်ပွဲတွေအတွင်းစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်တာလက်နက်ကြီးနဲ့ပစ်ခတ်တာတွေကြောင့်ဒေသခံအရက်သားပြည်သူတချို့သေဆုံးတာဒဏ်ရာရတာနဲ့အိုးအိမ်ပျက်စီးတာတွေရှိနေတယ်လို့ကုညီကေစေးလောက်ကင်နေသူတွေကပြောဆိုပါတယ်စစ်ကောင်စီဘက်ကတော့မတရားတိုက်ပွဲနဲ့ပတ်သက်လို့သတင်းထုတ်ပြန်ချက်မရှိသေးပါဘူးရှင်